စစ်တပ်ရဲ့လက်ချက်နဲ့တည်ဆုံးခဲ့ရတဲ့အလွတ်သတင်းထောက်ကိုပါကြီးရဲ့ရုပ်အလောင်းကိုမွန်ပြည်နယ်ရွှေဝါကျောင်းအနီးမှာဒီကနေ့တူးဖော်ခဲ့ပါတယ်။တူးဖော်ရရှိတဲ့ကိုပါကြီးရဲ့ရုပ်အလောင်းခန္ဓာကိုယ်မှာကျိုးချေဒဏ်ရာရထားတာတွေ့ရတယ်လို့မျက်မြင်တွေ့သူတွေကပြောပါတယ်။ဒီအကြောင်းကိုတော့ထိုင်းချေဆိုင် VOA သတင်းထောက်မအေးအေးမာကသတင်းပေးပို့ထားပါတယ်ရှင်။
မြန်မာစစ်တပ်ကဖမ်းဆီးထားစဉ်တနက်လူပီးထွက်ပြေးဖို့ကြိုးစားတာကြောင့်တနက်နဲ့ပြစ်ခတ်ရင်တေဆုံးသွားရတယ်ဆိုပြီးကာကွယ်ရေးဦးစီးဌာနကသတင်းထုတ်ပြန်ထားတဲ့အလို့သတင်းတော့ကိုပါကြီးရဲ့အလောင်းကိုမွန်ပြည်နယ်ကြိုက်မြို့မြို့နယ်ရွှေဝါချောင်းရွာအနီးမှာဒီကနေ့တူးဖော်ခဲ့ပါတယ်။အလောင်းကိုတူးဖော်စဉ်မှာမျက်မြင်တွေ့ရှိခဲ့ရတဲ့ဗိုလ်ကြီးနေမျိုးစင်ကအခုလိုပြောပြပါတယ
်။နာလူရိုးရဲ့အပေါ်အထက်ဦးကောင်းကွန်တစ်ခုလုံးကအထက်ကိုခွက်ဝင်နေတယ်။နော်စပင်းနေရောပါရောအကုန်လုံးခွက်ဝင်နေပြီးတော့ဟိုကြည့်အရာကြီးပေါ့အဲဥက္ကုံရကြီးမှာအဲတနက်တင်တော်လကောင်းစစ်သားတော်လကောင်းအစီးမားတဲ့လေးလံဟာကြီးတစ်ခုနဲ့ပြင်းပြင်းနဲ့မှထုထားတဲ့သဘောမျိုးတွေ့ရတယ်။နောက်မေးရိုးတွေလည်း၃စစ်လောက်ကျိုးနေတာတွေ့ရပါတယ်။ဟိုအောက်သွားတွေလည်းတူတူနဲ့ပြီးတော့အဲဒီကိုကျိုးဝင်နေတာတွေ့ရပါတယ်။အဲ့တော့ညာဘက်နဲ့အုပ်ထားတဲ့အောက်ကျတဲ့မှာတနက်ကြီးဆိုင်ရာရှိမရှိတော့ကျွန်တော်တို့မပြောတတ်ဘူး။ဆံနဲ့မျက်မြင်မြင်ရတဲ့အနေထားမှာတော့တနက်ကြီးဆိုင်ရာကျွန်တော်မတွေ့ရပါဘူး။ညာဘက်ခြေပေါင်ရင်းမှာမြုံမဲတဲ့ဒဏ်ရာနဲ့ထပ်ဝင်နေတဲ့ဟာတွေတွေ့ရပါတယ်။အဲနန်ယိုးညာဘက်နန်ယူအပေါ်မှာလည်းမုတ်တက်နေတယ်ဆိုတော့နန်ယူကျိုးပြီးတော့အပင်ဒီ body အပြင်ကိုထောက်ထွက်နေတယ်လို့ကျွန်တော်တို့သုံးသပ်ပါတယ်။ဒါတော့ညာဘက်ခြေအဲခြေတလုံးလည်းကျိုးနေတယ်လို့ခံမှန်းပါတယ်။အထက်ကိုခွက်ပြီးဝင်နေလို့ပါ။အခုကမော်လမြိုင်ကြီးဆေးရုံကြီးကိုမုတ်ကင်းဆရာဝန်ကြီးနဲ့ဆဲသွားပါခင်ဗျ။
အလောင်းကိုတူးဖော်တဲ့အခါမှာမြန်မာစစ်တပ်ဘက်ကတာဝန်ရှိသူတွေရဲတပ်ဖွဲ့တာဝန်ရှိသူတွေနဲ့မြန်မာနိုင်ငံလူ့အခွင့်အရေးကော်မရှင်ကလည်းလိုက်ပါစစ်ဆေးခဲ့ပါတယ်။မြန်မာနိုင်ငံလူ့အခွင့်အရေးကော်မရှင်ရဲ့ဒုတိယဥက္ကဋ္ဌဦးစစ်မြိုင်ကိုလည်းမျက်မြင်တွေ့ရှိချက်တွေနဲ့ပတ်သက်လို့မေးမြန်းကြည့်ခဲ့ပါတယ်
။ဟောတာနဲ့ပိုင်းကတော့ကျွန်တော်တို့ရဲတပ်ဖွဲ့နဲ့ကျွန်တော်တို့မှုကင်းဆရာဝန်ကြီးနဲ့အဓိကကြီးကြပ်ပြီးတော့ဟောတာပါ။ဟောတာကတော့လေသူတို့ရဲတပ်ဖွဲ့ကလည်းသူတို့ရဲ့ဒီလုံးလုံးကြီးအရာစနစ်တကျလေးပေါ်တဲ့သဘောတွေ့ပါလေအနောက်လည်းထိခိုက်မှုမရှိအောင်စနစ်ကြရှိအောင်ဆိုသူတို့စိတ်ရှိလက်ရှိပေါ်ပါလေနှစ်နာရီလောက်ကြာပါလေဒီလောင်းပေါ်တာကကျွန်တော်တို့ဟိုတွေ့တဲ့နေထားတော့လည်းလောင်းနေထားတော့တော်လေးနေထားကောင်းနေတယ်လို့ပြောပါလေကာလာအဲ့တော့ကျွန်တော်တို့တလညီပါလောက်ကြာသွားပြီလေတော်တော်လေးသူတို့ဟိုနေထားလေးကောင်းပါလေဆိုတော့ဒါတော့ကင်းဆရာဝန်ကြီးတွေသူတို့အပါလွတ်ပါမယ်ပုကင်းဆရာဝန်ကြီးဆက်ပြီးသူတို့စစ်ဆေးပါမယ်
ဟုတ်ကဲ့ဆိုတော့အန်ကယ်တို့မျက်မြင်မှာရောဒီသူ့ရဲ့တန်ရာတွေများတွေ့မိလားဘာလို့မျိုးတနက်တန်ရာတွေဘာတွေများတွေ့မိလဲအ
ဲတနက်တန်ရာတော့ရှိမှာပါသူတို့ဟိုပြစ်တာဆိုတော့လေဟိုကျွန်တော်တော့မမြင်ဘူးဆိုတော့လူရအများကြီးဆိုတော့အများကြီးတော့တို့ဟိုကြည့်ရရင်းနဲ့ပိုင်းတော့မြင်တာပေါ့လေဟိုနေ့ဆက်မှုကြီးစစ်ပြီးတော့အဲစစ်ဆေးတွေ့ရှိတဲ့တော့ကျွန်တော်တို့စီလည်းပဲသူတို့တင်ပြပါလေ
အလောင်းတူးဖော်တဲ့အခါမှာရန်ကုန်မြို့ကရှေ့နေဦးရောဘတ်ဆန်းအောင်လည်းမိသားစုနဲ့အတူရှိနေကြတာပါသူ့ရဲ့မျက်မြင်တွေ့ရှိချက်အရကာကွယ်ရေးဦးစီးဌာနကသတင်းထုတ်ပြန်ချက်တွေနဲ့ကွဲလွဲတာတွေတွေ့ရတယ်လို့ဆိုပါတယ
်သူ့ကိုတွေ့ရတဲ့အနေအထားကဦးကောင်းပိုင်းမှာဒီအပေါ်ဘက်နောက်ဘက်မှာပေါ့ဒီဝရင်းဒုတ်တို့နောက်ပြီးတော့မြစ်တလမဒုတ်တို့ ਨੇ ရိုက်ထားတဲ့ပုံတရမျိုး ਨੇ ပေါ့နော်ဒီခြိုက်ဝင်နေတာတော့တွေ့တယ်မီးယူရီကျိုးနေတာကိုတွေ့တယ်။ညာဘက်ခြေကလေးမှာဒီကျိုးတယ်လို့ထင်ရတဲ့အာဟုတော့တွေ့တယ်။နောက်သူ့ကျိုးနဲ့တုတ်ထားတဲ့စတန်အမျိုးနဲ့တွေ့တယ်။နောက်ပြီးတော့ကောင်းမှုစွာတင်းကျူတယ်လို့ဆိုရတော့အောင်ဖြာလေးလည်းမပါဘူး၊ခေါင်းလည်းမပါဘူး။အဲ့တော့ဒဏ်ရာအနိဋ္ဌာန်ကြီးရတော့ကျွန်တော်တို့ကတော့ထုတ်ပြန်တဲ့သတင်းနဲ့ကိုင်းမှုမရှိဘူးလို့ပြောနေတယ်
။အလို့သတင်းတော့ကိုပါကြီးကိုမြမအစိုးရနဲ့ဒီမိုကရေစီကရင်အကျိုးပြုတက်မတော်တို့တိုက်ပွဲတွေဖြစ်နေစဉ်မှာဖမ်းဆီးရမိခဲ့ကြောင်းသူဟာ KKO အဖွဲ့ရဲ့ပြန်ကြားရေးတာဝန်ခံဗိုလ်ကြီးတဦးဖြစ်မြမစစ်တပ်ကပြောဆိုထားပြီး DKPA ကတော့ညှင်းဆိုပါတယ်။သူဟာမြမပြည်ကဂျာနယ်3ဆောင်လောက်မှာအောင်ကြီးနာမည်နဲ့သတင်းများပေးပို့ခဲ့သူဖြစ်ပါတယ်ရှင်။